Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ်အောက်တိုဘာ22ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေစတင်အသံလွှင့်နေပါတယ်ခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မနန်းလောင်တို့ပြောပြပေးပါပါအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစိုးရအကြမ်းဖက်သမားတွေလက်ကနေမိုဇူးမြို့ကိုပြန်သိမ်းဖို့တိုက်နေတဲ့ညွန်ပေါင်းတပ်မတွေနဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်သုံးသပ်ဖို့နဲ့ကူညီရေးပေးဖို့အီရတ်နိုင်ငံကိုဒီကနေ့ရောက်ရှိပါတယ်။ Syria အစိုးရဟာ3ချိန်မြောက်တရုတ်လက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကဆွဆွဲလိုက်ပါတယ်။လွတ်လပ်စွာရေကြောင်းသွားလာမှုကိုကန့်သတ်ဖို့တရုတ်တို့ကကြိုးပမ်းနေတာကိုတံမြန်နေနေနဲ့တရုတ်ပင်လယ်ထက်ကအနေမြေပိုင်ဆိုင်မှုညင်ပွားနေတဲ့ကျွန်းစုအနေနဲ့အမေရိကန်ရေတပ်စစ်တင်မောဖြန့်မောင်းလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါကိုရနိုင်
ဟုတ်ကဲ့ပါသတင်းတွေပြီးနာဆင်ရမယ်ထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာဒီပိုင်းလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိတ်ဖက်တွေနဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ
်ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးအကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးအချင်းတောင်းဖို့မြင့်တင်ရေးပဲအဲ့ဒါကိုအခြေခံပြီးမှသာကျမတို့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ပြောသွားတာပါဒီအကြောင်းအပြည့်စုံကိုတော့မကြာခင်မှာနားဆင်ရမှာပါဒါပြင်စကိုင်းတိုင်းဘက်မှာရေကြီးနေတဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာနဲ့ချင်းနှစ်မြစ်တွေမှာအောင်စိုးမိုးကြော်ရင်နှမြုပ်ခဲရနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစွန်းရောက်အကြမ်းဖက်သမားတွေကိုလက်ကနေမိုဇူးမြို့ကိုပြန်တိုက်မိုးတိုက်နေတဲ့ညွန့်ပေါင်းတပ်မိုးတွေနဲ့တွေ့ဆုံပြီးတော့ထိုးစစ်တွေကိုပြန်သုံးသပ်ဖို့နဲ့အကူအညီတွေပေးဖို့အီရတ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိလာပါတယ်။ဒီနေ့အတွင်းအီရတ်နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။ဒေသရင်းက Jihad အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြော်ထောက်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနေငယ်ကအမေရိကန်တပ်သားတို့ကြာဆုံသွားပြီးတဲ့နောက်အီရတ်နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲနဲ့မစ္စတာကာတာရောက်ရှိလာတာပါ။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့လည်းမစ္စတာကာတာတွေ့ဆုံမှုရှိပါတယ်။မူဆူးမျိုးပြန်သိရေးထိုးစစ်တွေမှာတူရကီတပ်တွေပါဝင်ဖို့ဝန်လင်းနေတဲ့အကြောင်းကိုလည်းသူတို့နှစ်ဦးဆွေးနွေးကြပဲလို့ခန့်မှန်းရပါတယ်။တောက်ကြနေတော့ကတော့တူရကီသမ္မတရာစစ်ထိုင်ယပ်အာရိုဝါနဲ့ကာကွယ်ရေးဝန်ကြီးမစ္စတာကာတာတို့တူရကီမျိုးတော်အန်ကာရာမှာတွေ့ဆုံပြီးဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS အကြမ်းဖက်သမားတွေကိုတိုက်ရမှာအမေရိကန်နဲ့တူရကီတို့ကြားပူပေါင်းဆောင်ရွက်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တူရကီနိုင်ငံရဲ့သမားတွေကာကွယ်ရေးအရာရှိတွေနဲ့လည်းမစ္စတာကာတာတွေ့ဆုံခဲ့ပါတယ်။နောက်ဆုံးကြံနေတဲ့ IS တို့ကိုထိုးစစ်ဆင်နေတဲ့ညွန့်ပေါင်းတပ်တွေအနီးကပ်ပူပေါင်းဆောင်ရွက်သွားအောင်အသေးချာလှုပ်ကိုင်သွားကြဖို့နဲ့မကြာခဏဆက်သွယ်ကြဖို့ခေါင်းဆောင်တို့ရောသဘောတူညီခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကထုတ်ပြန်ချက်ကပြောပါရယ်
။ဆီးရီးယားဆိုရဟာ၃ချိန်မြောက်ဆက်ပြီးဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကဆွဆွဲလိုက်ပါရယ်။ကုလသမဂ္ဂအဖွဲ့နဲ့ဓာတ်ရုပ်လက်နက်တားဆီးအဖွဲ့အရာရှိတွေကဒီဓာတ်ရုပ်လက်နက်တွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ညံ့ညက်ကြေနေတဲ့ဒေသတွေမှာစိုးကျိုးတွေပိုခံစားစေနိုင်တယ်လို့မနေ့ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။ဒီညမောင်းအဖွဲ့အနေနဲ့ပြီးခဲ့တဲ့တစ်နှစ်ကျော်အတွင်းစုံစမ်းစစ်ဆေးမှုတွေလုပ်လာခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကို၄ချိန်မြောက်အစိုးရခန်းစာတင်ရမှာဆီးရီးယားဆိုးရွားအနေနဲ့2015ခုနှစ်မတ်လ16ရက်နေ့ကနိုင်ငံအနောက်မြောက်ပိုင်းအိုက်တစ်ပြည်နယ်ကီမန်နက်စ်ကျေးရွာတိုက်ခိုက်မှုမှာဓာတ်ရုပ်လက်နက်သုံးခဲ့တဲ့အထောက်အထားတွေကိုအပြည့်အစုံဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာဆီးရီးယားသမ္မတဘက်ရှာအာဆတ်အစိုးရအနေနဲ့စစ်ရဟတ်ရင်ပေါ်ကနေကလိုရင်းဓာတ်ငွေပါတဲ့အကြီးစားပုံးတွေအများကြီးကျဲချခဲ့တယ်လို့ဆွဆွဲထားပါတယ်။ဒီပုံးကျဲမှုကိုဘသူကအမိန့်ပေးခဲ့တယ်လို့တော့အစီရင်ခံစာမှာအတိအကျဖော်ပြမထားပေမဲ့ဒီပုံးတွေကိုအမှတ်63စစ်ရဟတ်ရင်တပ်မရဲ့အခြေစိုက်စခန်းတစ်ခုကနေတည်ဆောင်လာတာလို့ဖော်ပြထားပြီးဒီတပ်မအရာရှိတွေမှာတာဝန်ရှိတယ်လို့ထုတ်ပြောတာပါတယ်။တကယ်တော့ငါးနှစ်ကြာလာပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အတွင်းမှာအခုလိုဓာတ်ရုပ်လက်နက်တွေအသုံးပြုတယ်လို့ဆီးရီးယားဆွေးရတဲ့သဘုံတွေကြားအပြန်အလှန်ဆွဆွဲနေကြတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကတာလီဘန်ဆိုင်ရာကိုယ်စားလှယ်တွေဟာသဘုံကောင်းဆောင်တချို့ကိုဖမ်းဆီးရေးကိစ္စအပအဝင်အာဖဂန်ထုတ်ကတဲရီရဲ့ဘာသာရေးညီလာခံတွေလုတ်ခွင့်မပေးတဲ့ကိစ္စနဲ့တခြားကိစ္စရအတော်များများကိုဆွေးနွေးဖို့ကတာကနေပါကစ္စတန်နိုင်ငံကိုထွက်ခွာသွားပါတယ်။အိန္ဒိယနိုင်ငံတွေကရွှေပြောင်းဒုက္ခတဲရီရဲ့လူမှုအတိုင်းဝန်းကြားမှာပြဿနာတွေတိုးပြီးတော့ရင်ဆိုင်နေကြရတာပါသုံးပါတာလီဘန်ကိုယ်စားလှယ်အဖွဲ့ဟာတာလီဘန်အဖွဲ့ဝင်တွေကိုဖမ်းဆီးရတဲ့အကြောင်းရင်းကိုသိရဖို့နဲ့သူတို့ရဲ့စိုးရိမ်မှုတွေကိုအသိပေးဖို့ရုံချုပ်ရှိရာဒိုဟာမြို့ကနေပါကစ္စတန်မြို့တော်အစ္စလာမဘတ်ကိုရောက်ရှိလာပါတယ်။ကိုယ်စားလှယ်ရဲ့နာမည်တွေကိုမဖော်ပြဖို့အစ်စ်မြင့်တာလီဘန်အရာရှိက VOA ကိုတောင်းဆိုထားပါတယ်။တာလီဘန်ကိုယ်စားလှယ်သုံးပါပါကစ္စတန်ကိုရောက်ရှိလာတာကိုတာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုအတည်ပြုပါတယ်။ ဒီအဖွဲ့ဟာအာဖဂန်နဲ့တန်တမာဆက်ဆံရေးရှိတဲ့နိုင်ငံတွေနဲ့အပြန်အလှန်ပုံမှန်ဆက်ဆံလေးရှိတယ်လို့လည်းသူကဆိုပါတယ်။ပါကစ္စတန်နိုင်ငံတွေကအာဖဂန်ဒုက္ခသည်တွေအဖမ်းခံရတဲ့ကိစ္စအတင်းအကျပ်နင်ထုတ်ခံရတာနဲ့နေရပြန်ပို့ခံရတဲ့ကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ကတာနိုင်ငံကနေတာလီဘန်ကိုယ်စားလှယ်တွေရောက်ရှိလာတာဖြစ်တယ်လို့မူဂျာဟစ်ကပြောပါတယ်။တာလီဘန်နဲ့အာဖဂန်အရာရှိတွေဟာဒိုဟာမှာမကြာခင်တုန်းကလျော့ဝဲတွေ့ဆုံခဲ့တဲ့ကိစ္စကိုပါကစ္စတန်အာဏာပိုင်တွေကိုရှင်းလင်းပြောပြဖို့ကိုယ်စားလှယ်အဖွဲ့အခုလိုလာရောက်တာဖြစ်တယ်ဆိုရဲပြောဆိုမှုတွေကိုတာလီဘန်ပြောခွင့်ရသူကညင်းဆိုပါတယ်ပါကစ္စတန်အစိုးရဘက်ကတော့ဒီခီးစဉ်ကိုအတိမပြုသေးပါဘူ
းအမေရိကန်နိုင်ငံမှာနာမည်ကြီးအင်တာနက်ဆက်မနာများပြားပထမဆုံးအကြိမ်စိုက်ဘာတိုက်ခိုက်ခံခဲ့ရပြီး7နှစ်အတွင်းမှာပြန်ကောင်းအောင်ပြုပြင်ပြီးသွားပြီလို့အင်တာနက်ထင်ကြောင်းရေးကုမ္ပဏီကထုတ်ပြောလိုက်ပါတယ်ဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်နိုင်ငံမှာမနေ့ကစဖြစ်ခဲ့ပြီးနောက်ပိုင်းမှာဥရောပနောက်ပိုင်းတချို့နိုင်ငံတွေကိုပြန့်နှံ့သွားက Twitter, ငွေလဲနိုင်တဲ့ PayPal, တည်သချင်းရှာနေတဲ့ Spotify နဲ့ဆွေးနွေးပွဲတွေလုပ်တဲ့ Reddit အပါအဝင်လူသုံးများအင်တာနက်လူမှုကွန်ရက်တွေခိတ္တရဆိုင်သွားခဲ့ပါတယ်။အမေရိကန်နိုင်ငံအရှေ့မြောက်ပိုင်း New Hampshire ပြည်နယ်အခြေစိုက်အရေးပါတဲ့အင်တာနက်လမ်းကြောင်းထင်ကြောင်းရေးကုမ္ပဏီ Dyn ကမနေ့ကကမ္ဘာစံတော်ချိန်7နာရီမှာသူ့ကုမ္ပဏီကိုစပြီးတိုက်ခိုက်ခံခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။DNS လို့တူကခေါ်တဲ့ Internet Domain နာမည်စနစ်ကိုလက်ခံတာဝန်ယူထားပြီး Internet လမ်းကြောင်းကိုထိမ့်သိမ်းကျက်မှတ်ပေးတဲ့ဒီ Dyn ကုမ္ပဏီကပထမတိုက်ခိုက်မှုကနေပြန်ကောက်အောင်ပြင်ပြီးလေးမှာပဲကမ္ဘာစံတော်ချိန်18နာရီမှာဒုတိယတိုက်ခိုက်မှုထပ်ဝင်လာတယ်လို့ဆိုလိုက်ပါတယ်။ဒီဒုတိယတိုက်ခိုက်မှုကနေပြန်ကောက်အောင်ပြုပြင်ပြီးညနေပိုင်းမှာလည်းနောက်ထပ်ပြဿနာတွေထပ်ကျွမ်းလာပြန်တယ်။ဒါကြောင့်အချိန်ချင်းတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ရင်းအချိန်ကုန်ခဲ့ရတယ်။နောက်ဆုံးကမ္ဘာစံတော်ချိန်22နာရီမှာအားလုံးကိုပြန်ပြင်နိုင်ခဲ့တယ်လို့ဒိုင်းကုမ္ပဏီကထုတ်ပြောခဲ့ပါတယ်။အမေရိကန်နိုင်ငံအမိမြေလုံခြုံရေးဝန်ကြီးဌာနကလည်းဒီအင်တာနက်တွေခိတ္တရဆိုင်သွားခဲ့ရတာအတွက်ဖြစ်ရချင်းအကြောင်းရင်းတွေအားလုံးကိုစုံစမ်းစစ်ဆေးနေတယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ။
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာပိုင်းကနေစနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်လွတ်လပ်စွာရေချောင်းသွာလာမှုကိုကန့်သတ်ဖို့တရုတ်တို့ကဂျိုဘန်နေရာကိုတံပြန်တဲ့အနေနဲ့တောင်တရုတ်ပင်လယ်ထဲကအနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုအနေကနေအမေရိကန်ရေတပ်စစ်သင်္ဘောတစ်စင်းဖြတ်မောင်းလိုက်ပါတယ်။ဒါဟာရန်စတဲ့လုပ်ရဖြစ်ပြီးစိုးရင်စရာကောင်းတဲ့တရားမဝင်လုပ်ရဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေနောက်ပိုင်းမှာရှုံချလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူကတော့ Paracels ကျွန်းတွေအနေကနေ USS Decatur အမေရိကန်ဖြတ်သင်္ဘောကပုံမှန်လုပ်ငန်းစဉ်အတိုင်းဥပဒေနဲ့အညီဖြတ်သန်းသွားတာဖြစ်ပြီးတရုတ်တို့ဘက်ကသူတို့ရဲ့ရေပိုင်နဲ့ဆိုပြီးတရားလွန်ပြောဆိုနေတာကိုစင်ခေါ်တဲ့အနေနဲ့ဖြတ်ပြီးမောင်းပြခဲ့တာလို့တောက်ကြနေမှာပြောပါရယ်။အပြည်ပြည်ဆိုင်ရာရေပိုင်နဲ့သတ်မှတ်ချက်ဖြစ်တဲ့ကျွန်းတွေကနေရေမိုင်73မိုင်အကွာအဝေးအတွင်းရေတပ်သင်္ဘောဝင်ရောက်ခဲ့ခြင်းရှိဘူးလို့ပြောခွင့်ရသူကဆိုပါတယ်ဒီရေပိုင်နက်ကိုတရုတ်တို့ကထိန်းချုပ်ထားသလိုဗီယက်နမ်နဲ့တိုင်ဝမ်တို့ကလည်းသူတို့ပိုင်ရေနယ်နိမိတ်တွေအဖြစ်ပြောဆိုနေတာဖြစ်ပါတယ်အပြည့်ပြည့်ဆိုင်ရာရေပြင်နယ်နိမိတ်သတ်မှတ်ချက်ကိုတရုတ်တို့ကအတိအမှန်မပြုသလိုအမေရိကန်ကိုဒေသတွေမှာပြဿနာဖန်တီးသူအဖြစ်ဆွဆွဲတာဖြစ်ပါတယ်အမေရိကန်ဖြတ်သင်္ဘောကိုထွက်ခွာသွားဖို့တရုတ်တို့ကတတိပေးခဲ့ပါတယ်ပြီးခဲ့တဲ့နှစ်အတွင်းတောင်တရုတ်ပင်လယ်တွင်းနေရာအတော်များများမှာလွတ်လပ်စွာရေချောင်းသွားလာမှုစစ်ဆင်ရေးလေ့ကျင့်ခန်းတွေကိုအမေရိကန်ရေတပ်ကလေ့ကျင့်ပြုလုပ်ခဲ့ပါတယ်
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့နိုင်ငံအနေနဲ့အမေရိကန်နဲ့ဆက်ဆံရေးဖြတ်ထုတ်လိုက်တာမဟုတ်ဘူးဖိလစ်ပိုင်နိုင်ငံသားရေးမူဝါဒချမှတ်ရမှာအမေရိကန်မူဝါဒနဲ့အဆက်ဖြတ်လိုက်တာဖြစ်တယ်လို့ရှင်းပြလိုက်ပါတယ်သမ္မတဒူတာတေကသူ့အရင်အဆက်ဖြတ်မယ်လို့ပြောခဲ့တာကဒီနိုင်ငံသားရေးမူဝါဒအတွက်တီးတန့်ခွဲထွက်ရည်တည်လိုတာကိုပြောခဲ့တာဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်တာပါတရုတ်နိုင်ငံကို၄ရက်ကြာခီးသွားပြီးမှသမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံအနေနဲ့အတိတ်ကနေသူသမ္မတဖြစ်လာတဲ့အချိန်ထိအမေရိကန်နိုင်ငံကြီးမူဝါဒနောက်လိုက်ဖြစ်ခဲ့တယ်လို့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။တရုတ်နိုင်ငံရောက်နေစဉ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဘီဂျင်းမြို့တော်မှာတွေ့ရမှာမစ္စတာဒူတာတေကသူ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့အဆက်ဖြတ်ပြီးတရုတ်ရုရှားတို့နဲ့ပြန်ကောက်အောင်ဆက်ဆံသွားမယ်လို့ကြေညာခဲ့တာကြောင့်ရေရှည်မဟာမိတ်ဖြစ်လာခဲ့တဲ့အမေရိကန်အတွက်စိုးရိမ်မှုတွေဖြစ်စေခဲ့ပါတယ်။သမ္မတဒူတာတေကသူ့နိုင်ငံရဲ့နိုင်ငံကြီးမူဝါဒကိုအမေရိကန်နိုင်ငံကြီးမူဝါဒနဲ့အရင်ချိတ်ဆက်ထားတဲ့ဆက်ထုံးကိုအဆက်ဖြတ်လိုက်တာဖြစ်တယ်။ဘာလို့လဲဆိုတော့အဆက်အသွယ်ဖျက်လိုက်တာကသူ့နိုင်ငံအတွက်အကျိုးရှိမှာမဟုတ်လို့ပါလို့ထေချာအောင်ထပ်ရှင်းပြခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့9ရက်ကကန်တော်ကုန်းသွားတဲ့ထိုင်ပြည်ကွန်ပျူတာအနေနဲ့ထိုင်းတော်ဝင်နန်တော်ရှင်မှာထောင်းတောင်းချီတဲ့လူအုပ်ကြီးဟာနိုင်ငံတော်တချင်းကိုဒီကနေ့စနေနေ့မှာတည်ဆောက်ခဲ့ကြပါတယ်။တည်တချင်းစာသားဟာထိုင်းပြည်ကြီးအတွက်အထူးတလဲရေးဆက်တည်ကုန်းထားတာပါ။နန်တော်ရှင်ကွက်လက်ကြီးမှာအနက်ရောင်အဝတ်အစားတွေဝတ်ဆင်ထားတဲ့ဝန်းနဲ့ပူဆွေးနေကြတဲ့လူအုပ်ကြီးစုဝေးနိုင်ဖို့အတွက်ထိုင်းရဲတို့ကကားအသွားလာမရှိအောင်လမ်းတွေကိုပိတ်ထားပေးပါတယ်။ဧကရာဇ်ကြီးကိုအလေးပြုပါတယ်လို့အတိတ်ပဲရတဲ့တချင်းကို CM Phil Harmonic တန်းစုံတီဝိုင်းနဲ့တေးတီကျူသူအယောက်တရာတို့ကဦးဆောင်ပြီးတော့တည်ဆောက်ကွန်ပျူခဲ့ကြတာပါအခုလိုကွန်ပျူတီဆိုရာကိုဖမ်းယူရိုက်ကူးထားပြီးတော့ရုပ်မြင်သံကြားနဲ့ရုပ်ရှင်ရုံတွေမှာထုတ်လင့်သွားဖို့ရှိပါတယ်ထိုင်းနိုင်ငံတော်တချင်းကိုနိုင်ငံတော်ဝန်ကရုပ်ရှင်ရုံတိုင်းမှာရုပ်ရှင်မစခင်ပြသလိမ့်ရှိပါတယ်နောက်ထပ်ကွန်ပျူတချင်းတစ်ပုဒ်ကိုညနေစောင်းမှာလူအုပ်ကြီးဖျောင်းနိုင်မီတွေကင်ဆောင်ပြီးတီဆိုကွန်ပျူကြဖို့ရှိပါတယ်ထိုင်းနိုင်ငံကိုအနည်း80ကျောင်းအောင်အုပ်စုခဲ့ပြီးနောက်အောက်တိုဘာလ23ရက်နေ့မှာတော့ဘရင်ဘူမီပေါ်ကနော်ကုန်းသွားခဲ့တာဖြစ်ပါတယ
်ရုရှားမဲဆန္ဒရှင်ပြည်သူတွေက2018ကမ္ဘာဖလားဘောလုံးပွဲအတွက်အထိမ်းမှတ်တစ်စိတ်ဖြစ်မြေခွေးပုံကိုရွေးချယ်လိုက်ကြပါတယ်။လွန်ခဲ့တဲ့တနစ်ခွဲအတွင်းကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ Internet Seminar ပေါ်မှာတီအတွက်မဲပေးခဲ့တာကိုမနေ့ကအဆုံးသတ်လိုက်ပြီးမော်စကိုမြို့တော်က Channel 1ရုပ်မြင်သံကြားလိုက်မှာအခုလို Live တိုက်ရိုက်ကြေညာလိုက်တာပါ။ဒီမဲပေးခဲ့ရမှာနောက်ဆုံးအထူးရွေးချယ်ခဲ့ရတဲ့အမှတ်သားတွေကတော့မြေခွေးကြားနဲ့ကျောင်းပုံတွေဖြစ်ပါတယ်။နောက်ဆုံးမဲရလက်မှာတော့ကျောင်းသား Ekaterina Pocharova ဒီဇိုင်းရွေးဆွဲပေးခဲ့တဲ့မြေခွေးပုံကမဲ 58.8% နောက်ကြားပုံက 26.8% နဲ့ကြောင်ပုံက 20.3% အတိအကျရရှိခဲ့ပါတယ်။ FIFA ကမ္ဘာဖော်လုံးအဖွဲ့ချုပ်ရဲ့ဒေတာဆိုင်ရာကျင်းပရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ရုရှားဒုဝန်ကြီးချုပ် Vitaly Mutko ကဒီအထိမ်းအမှတ်နာမည်ကိုမြေခွေး Zabivika ကိုသင်းကောင်းတဲ့မြေခွေးလို့သတ်မှတ်ပေးလိုက်တယ်လို့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOE ရဲ့ Internet ဆာမျက်နှာဖြစ်တဲ့ www.burmese.voenews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်လို့အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေဒီကနေ့တွေ့ဆုံခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်သူပြည်သားများရဲ့အီးချင်းကိုမြင့်တင်ခြင်းကအဓိကအကျဆုံးအချက်ဖြစ်သလိုစီးပွားရေးလုပ်ငန်းတွေလုံခြုံစွာယင်းနှီးမြှုပ်နှံနိုင်ဖို့တရားဥပဒေစိုးမိုးဖို့ကလည်းအထူးအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲအခမ်းအနားမှာအခုလိုပြောလိုက်တာပါ။ယသအစိုးရလက်ထက်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပထမဆုံးတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အပြည့်စုံကိုတော့မတ်စုမွန်ကဆက်ပြောပြမှာဖြစ်ပါတယ်ဗျာ။
NND ဦးဆောင်တဲ့အရက်သားအစိုးရလက်ထက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအကျဆုံးနဲ့အရေးကြီးဆုံးကတော့မြန်မာပြည်သူပြည်သားတွေရဲ့အရေးချင်းကိုမြင့်တင်ရေးပဲဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။ကျမတို့ရဲ့နိုင်ငံအတွက်တကယ်အရေးကြီးကိစ္စပါလေကျမတို့ရဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကထားမယ့်အချက်တစ်ချက်တည်းပြောပါဆိုရင်ဘယ်ချက်ကိုပြောမလဲဆိုတော့ကျမတိတိကျကျစဉ်းစားကြည့်တဲ့အခါကျတော့ကျမခေါင်းထဲမှာပေါ်လာတော့တကယ်ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးအချင်းတောင်းဖို့မြင့်တင်ရေးပဲအဲ့ဒါကိုအခြေခံပြီးမှသာကျမတို့ဟာရေရှည်တည်တံ့ခိုင်မြဲနိုင်မဲ့ဖွံ့ဖြိုးတဲ့ဒီ voice နဲ့တကူကိုထူထောင်နိုင်ပါပါ
။ဒါအပြင်နိုင်ငံမှာတရားဥပဒေစိုးမိုးမှုရှိမှနိုင်ငံမှာလာရောက်ပြီးယင်းနှိမ့်ညှုံ့နှံမှုတွေကိုအခက်အခဲမရှိဖိတ်ခေါ်နိုင်မှာဖြစ်တယ်လို့နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေဘေးကင်းလုံခြုံစွာလည်ပတ်နိုင်မှုကလည်းတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်
။ဒီကတော့အစိုးရအသစ်ကအခြေခံမူဝါဒတွေထဲမှာတရားဥပဒေစိုးမိုးရေးဆိုတာကိုကျွန်တော်တို့ကထိတ်တန့်ကထားပါတယ်။စီးပွားကိုတက်ရောက်လာတဲ့လုပ်ငန်းရှင်များအားလုံးကိုလည်းနားလည်စေချင်ပါတယ်။တရားဥပဒေစိုးမိုးရေးဆိုတာလုပ်ငန်းရှင်များအတွက်လည်းအထောက်အကူအများကြီးဖြစ်နိုင်ပါတယ်လုပ်ငန်းရှင်များအနေနဲ့လုံလုံခြုံခြုံယုံယုံကြည်ကြည်နဲ့ကိုယ့်ရဲ့စီးပွားရေးအောင်မြင်မှုအတွက်ကိုယ့်စီးပွားရေးရနေတဆင့်ကိုယ့်ရဲ့နိုင်ငံတိုးတက်ဖို့အတွက်လုပ်ပေးနိုင်တဲ့အခွင့်အရေးတွေကိုပေးမဲ့မူပေါင်းတစ်ခုချခြင်းဆိုတာဟာတရားဥပဒေစိုးမိုးရေးပဲဖြစ်ပါတယ်တရားဥပဒေစိုးမိုးရေးရှိတဲ့နိုင်ငံမှာဆိုလို့ရှိရင်ယင်းနှိမ့်ညှို့နှံမှုတွေဖိတ်ခေါ်ဖို့ဟာအခက်အခဲရှိမှာမဟုတ်ပါဘူး
အ အရသာအစိုးရလက်ထက်နိုင်ငံတော်ရဲ့အုပ်ချုပ်ရေးကိုလွှဲပြောင်းရယူပြီးချိန်ကစလို့ပထမသက်တမ်း6လကာလအတွင်းနိုင်ငံတော်ရဲ့စီးပွားရေးမူဝါဒအစ်တွေကိုချမှတ်ပြီးအကောင့်ထဲပေါ်ခဲ့ပေမဲ့လို့အောင်မြင်မှုထိုက်တင်တဲ့လောက်မရခဲ့သေးဘူးဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ကအသိအမှတ်ပြုပြောသွားပါတယ်
။ကျမတို့ရဲ့နိုင်ငံဟာစင်ခေါ်မှုမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီစင်ခေါ်မှုတွေကိုကျမတို့တစ်ဆင့်ချင်းကြော်ပွားနိုင်လာပြီလို့ကျမမြင်ပါတယ်။ကျမတို့ညော်မှန်းတဲ့လောက်ပထမ6လဟာစီးပွားရေးဘက်မှာညံ့ညံ့ဆန်းဆန်းတိုးတက်မှုမရှိခဲ့ဘူးဆိုတာတော့ကျမကိုယ်ဝင်လင်းနေဝင်ခံချင်ပါတယ်။ကျမတို့နိုင်ငံရဲ့ကြော်လွှားရမယ့်အခက်အခဲတွေကိုအလုံးဝိုင်းပြီးတော့ကူညီပြီးတော့ကြော်လွှားပေးစီခြင်းနဲ့စိတ်စေနာထားစီချင်ပါတယ်။ဒီအစိုးရအသက်တက်ခရေကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံပါမယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေအလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့မှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်။အဲ့ဒီပြပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်
ဒါကြောင့်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကဏ္ဍအသီးသီးမှာပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ရမှာစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကရိုးရှင်းမှုအကြိလိုက်စားမှုကင်းရှင်းပြီးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကတိုက်တွန်းပြောဆိုခဲ့တယ်လို့နေပြည်တော်ကတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်း UNFCCI ရဲ့တွဲဘက်အထွေထွေအတွင်းရေးမှူးဦးဝေးလွင်ကပြောပါတယ်
တိုင်ပင်ပေါ်မှာစေနာထားပြီးစီးပွားရှာဖို့သူပြောတာပါပြည်သူပြောတဲ့စီးပွားရှာတဲ့ကောင်ကရိုးရှင်းဖို့လိုတယ်တိုင်ပင်ပေါ်ကရှိဖို့လိုတယ် ethical business တွေဖြစ်ဖို့လိုတယ်ဆိုတဲ့အကြောင်းကိုပြောတာပါအဓိကတော့ကောင်းပါတယ်ဒေါ်စန်းစုကြီးကိုယ်တိုင်လည်းမကြာခဏတွေ့မယ်ဆိုတဲ့အကြောင်းမှဒီအိုးချုပ်မှပြောသွားပါတယ်ဒီလိုမကြာခဏတွေ့ဆုံပြောရင်းနဲ့ကျွန်တော်လုပ်ငန်းရှင်တွေကတင်ကြတာလည်းအစိုးရအဖွဲ့ရဲ့ကြားမယ်အစိုးရလူကြီးတွေကလည်းခုနပြောတဲ့ရိုးရှင်းဖို့တို့သစ္စာရှိဖို့တို့တော့စေနာပါဖို့တို့ဆိုတာကအဂတိပါပြဖို့တော့လက်ပေးလက်ယူကင်းရှင်းအောင်လုပ်ဖို့အဓိကပါတယ်ဆိုတော့လည်းသူညွှန်ကြားသွားပါတယ
်အခုလိုအရသာအစိုးရလက်ထက်ပွင့်လင်းမြင်သာစွာနဲ့နိုင်ငံတော်အစိုးရဘက်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့ကိုယ်တိုင်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ရှေ့ဆက်သွားမဲ့လုပ်ငန်းရှင်တွေကိုပွင့်ပွင့်လင်းလင်းချပြခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုဆိုပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးနိုင်အောင်အမေရိကန်သမ္မတနဲ့ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာသူပြန်ရောက်လာပြီးရပိုင်အတွင်းစက်တင်ဘာလ28ရက်နေ့မှာစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှုမူလကစီစဉ်ခဲ့ပေမဲ့လို့သူမရဲ့ကျန်းမာရေးအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ပြီးတဲ့နောက်ဒီကနေ့နေပြည်တော်မှာတွေ့ဆုံတာလည်းဖြစ်ပါတယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေဒီကနေ့တွေ့ဆုံခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမတ်စုမှပြောပြသွားတာပါ။သကိုင်းဘက်ကယုံကြည်မှုအခြေအနေသတင်းကိုမပြောခင်မှာအခုအရင်တော့ဒီကနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
မတူမအစ်ဒလို့မကြခဏကြားနေရတယ်ခိုးဆိုးလူရဲ့မှုတွေချစ်ခင်မှုတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျန်းဖက်တက်ဖြက်တဲ့အထိဒေါသပတ်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတီမှုနဲ့စဝင့်နေရေးတက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစစ်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမြေမြန်းကျင်ကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင
်တော်တာရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကျင်တယ်ဆိုရင်တော့ဒီကနေ့ည9:00နာရီတိုင်းကဆက်သွယ်ကြဖို့ပြောကြလိုပါတယ်ဒီကနေ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့သခိုင်းမျိုးကရည်ကြီးနေတဲ့အခြေအနေကိုပြောပြခြင်းပါတယ်တရော်ပြုံးနှီးမှုအပါအဝင်သဘောပတ်ဝန်းကျင်ပျက်စီးခဲ့တဲ့အကျိုးဆက်အဖြစ်သခိုင်းတိုင်းမှာရုတ်တရက်မိုးသည်ထန်ရည်ကြီးတဲ့တံကိုခံစားနေရတာကြောင့်သခိုင်းတိုင်းဒေသကြီးအစိုးရအနေနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းသခိုင်းတိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်သခိုင်းမြို့မှာမိုးသည်ထန်ပြီးရေကြီးရေရှမ်းတစ်ပင်ပြိုလဲတာတွေဒီကနေ့ဖြစ်ခဲ့ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဆက်သွယ်မိမြန်ထားတဲ့ကိုညံဝင်းအောင်ကအသေးစိတ်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။သခိုင်းတိုင်းသခိုင်းမြို့မှာဒီကနေ့မနေ့ပိုင်းကမိုးသည်ထန်ပြီးရေကြီးရေရှမ်းတာတွေတစ်ပင်တွေပြိုလဲတာတွေဖြစ်ခဲ့တာကြောင့်သခိုင်းမြို့နယ်မိသားဌာနကလိုက်လံရှင်းလင်းနေတဲ့သတင်းဓာတ်ပုံတွေကိုမြန်မာနိုင်ငံမိသားဌာနရဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာဖော်ပြထားတာတွေ့ရပါတယ်။ စကိုင်းမြို့ပေါ်ဒီကနေ့မိုးသည်ထန်ခဲ့တာကြောင့်ရက်ကွက်၅ခုရေမြုပ်ခဲ့ကြောင်းဒါပေမဲ့အရေးပေါ်အခြေအနေကြီးညာရလောက်တဲ့အထိအခြေအနေမဆိုးသေးကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့တွင်ပဲကျွန်တော်သိတဲ့အချိန်ကျတော့စကိုင်းမှာမိုးကမိုးချေမှာခွန်ကျော်လောက်ရသွားတယ်တဲ့ရက်ကွက်များရက်ကွက်လောက်ကိုနည်းနည်းပြုံးနေတယ်တဲ့အခုတော့တိတ်သွားပြီစကားတွေပြန်ချမဲ့တော့ပါဒီပေနေရတော့ပြောပါဗျာမိုးကြီးတာမိုးကြီးတာကြောင့်မြေတက်တော့မပေါ့ဘူ
းပညာရေးဝန်ကြီးဌာနရဲ့မိုးလေဝသသတိပေးချက်မှာတော့ဘင်္ဂလားပင်လယ်အော်မှာဗဟိုပြုနေတဲ့မုန်တိုင်းငယ်ဟာလာမယ့်48နာရီအတွင်းဆိုင်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲသွားနိုင်တယ်လို့ဖော်ပြထားပါတယ်မိုးစလပညာရှင်ဒေါက်တာဦးထွန်းလွင်ကတော့စကိုင်းမြို့ပေါ်ဒီကနေ့မိုးသည်ထန်တာဟာဘင်္ဂလားပင်လယ်အော်ကဆိုင်ကလုန်းမုန်တိုင်းရဲ့အကျိုးဆက်ကြောင့်မဟုတ်ပဲမိုးတိမ်တောင်ကြောင့်မိုးရွာသွန်းမှုမျိုးသာဖြစ်တယ်လို့မှတ်ချက်ပေးပါတယ်
ဒီမုန်တိုင်းကြောင့်တော့ဟုတ်ပါဘူးမုန်တိုင်းကဗမာပြည်သားတော့ကတ်မလာသေးဘူးလေ။အဲ့မှာဗမာမုန်တိုင်းမှလည်းမရှိဘူးအဲ့မှာကျွန်တော်လည်းနေတိုင်းကြည့်နေတာပဲလေ။အဲ့မှာသူလုံးလုံးရှိရင်မိုးတိမ်အောင်မိုးရွာတာပဲရှိတာပဲ။မိုးတိမ်အောင်မိုးရွာရင်အဲ့လိုဖြစ်တယ်လေ။ပြီးပါတယ်။တနာရီ30လောက်နေတိုင်းတယ်။တစ်ပင်လဲတဲ့ဆိုတဲ့အရင်ကမိုးတိမ်အောင်မှားလာ
။စကိုင်းမြို့မှာဒီကနေ့မိုးသည်ထန်ရေကြီးရေလျှံတာဟာတေတောပြုံးတိမှုအပါဝင်သဘာဝပတ်ဝန်းကျင်ပျက်စီးမှုရဲ့အကျိုးဆက်ဖြစ်တာကြောင့်စကိုင်းတိုင်းအတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်အခုရာသီဥတုပေါက်ပြန်နေတယ်ကျွန်တော်မိုးကတမျိုးတခေါ်ကြီးရွာတယ်ဘောတို့တားကြီးချလိုက်တာဒါကဟိုကနားလေးလေးရောက်သွားရဲ့မိုးကတိတ်သွားပြန်ရောအတော်လေးသွားပြီးတော့တခါမိုးကတခါပြန်ရွာပြန်ရောအဲရာသီဥတုပေါက်ပြန်တာတွေပဲဗျာမိုးရတဲ့ကြိုးဒီဘက်မှာကသကိုင်းတိုင်းမှာကဟိုတလောအလကွေရေဥပတာရောအဲ့လိုတွေကရာသီပေါက်ပြမှုတွေအများကြီးဖြစ်နေကြတာဗျာဒီပြင်တော့ကြုံပြီးသွားလို့ပေါ့ဒါဟုတ်ကြည့်ခုချနာပေါ်လေးရတဲ့ဘက်ဘောပေါ်နေတဲ့မျိုးဦးစားပေးလို့နေတယ်တတော်ကတိတိတခုတ်တာအားလုံးကျွန်တော်ကသိနေတဲ့အကောလို့ဥပဒေကြီးလုံးဆောင်ပါဆိုလို့လို့တော့ဒါကိုတချို့တိတိအထွက်နေလို့ကြားနေရတယ်ကျွန်တော်ကပိတ်ဆို့တော့ပိတ်ဆို့တာပဲအတူတူပေါ်ရတာလည်းဆိုတော့အဲ့ဒီမှာလည်းပြည်နေအများကြီးကုန်လာရကြ။ကြောင်မီတွေအဲ့လိုပဲ
။မူဇလဦးစီးဌာနရဲ့ခံမှန်းချက်ရဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်လာမယ့်ရက်ပိုင်းအတွင်းမြဝကျွန်းပေါ်မုတ်တမပင်လယ်ကွေ့မွန်တနင်းသာရီကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လေပြင်းကျရောက်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကျရောက်စဉ်ရေပြင်းမြေပြင်းလေဟာတနင်္လာ35မိုင်ထိတိုက်ခတ်နိုင်ပြီးကြံမြမပင်လယ်မြေမှာလှိုင်းအထင်ထင်ရှိနိုင်ပါတယ်။နောက်နှစ်ရက်အတွင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကရင်နဲ့မွန်ပြည်နယ်တွေမှာမိုးပိုများလာနိုင်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့ပြီးခဲ့ရက်တွေတင်းကစကိုင်းတိုင်းမှာနင်းမြုပ်သွားတဲ့အောင်ဆိုးမိုးကြော်ရေရင်နဲ့ပတ်သက်တဲ့သတင်းလာရှင်းလင်းပွဲလုပ်ခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာရေကြောင်းတည်ယူပို့ဆောင်ရေးဘေးအန္တရာယ်ကင်းရှင်းစေရေးအတွက်ရေရင်ပြည့်စွဲရေးဥပဒေကိုပြင်ဆင်တင်တာတွေပြင်ဆင်ဖို့လွတ်တော်ကိုတင်သွင်းမယ်လို့လျှက်စစ်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးကပြောကြလိုက်ပါတယ်ချင်းနေမြေကြောင်တစ်လျှောက်ဟုံးမလင်းမုံရွာပြေးဆွဲခဲ့တဲ့ခီးတဲ့တင်ရည်ရင်ပြီးခဲ့တဲ့သတင်းပတ်မှာနင်းမြုပ်ပြီးလူအများပြားသိဆုံးခဲ့တဲ့ဖြစ်နေပတ်သက်ပြီးတော့အစိုးရတာဝန်ရှိသူတွေဒီကနေ့ပဲမုံရွာမြို့မှာသတင်းလာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းနေမြေကြောင်တစ်လျှောက်ဟုံးမလင်းမြို့ကနေမုံရွာမြို့ကိုခီးတဲ့တွေတင်ဆောင်လာတဲ့အောင်ဆိုးမိုးကျော်ရည်ရင်နင်းမြုပ်ခဲ့ပြီးတဲ့နောက်တပတ်ခန့်အကြာတိုင်းအစိုးရကမုံရွာမြို့မှာသတင်းစာရှင်းလင်းပွဲကိုအောက်တိုဘာလ22ရက်နေ့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။ရေရင်ဟာမတော်တဆတိမ်းမောက်ခဲ့တာမဟုတ်ဘဲရေရင်ပေါ်မှာခရီးသည်တွေအဆမတန်တင်ထားတာကြောင့်အခုလိုမျိုးတိမ်းမောက်မှုဖြစ်ရတယ်လို့လည်းအစိုးရဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီသတင်းစာရှင်းလင်းပွဲကိုဦးဆောင်ပြုလုပ်ခဲ့တဲ့လျှက်စစ်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးတန်းညွန်ဝင်ပြောသွားတာကတော့
အဆမတန်တယ်လို့ပြောကြပါ။အဲ့တော့အဆမတန်တယ်အခုအဲ့လို139လောက်ပါတယ်လေ
ဒါအပြင်အသက်ရှင်လွတ်မြောက်သူတွေရေရင်နှိမ့်မြုပ်မှုအတွင်သေဆုံးသွားသူတွေအတွက်ထောက်ပံ့မဲ့ကိစ္စတွေအပါအဝင်2012ခုနှစ်ကရေးဆွဲထားတဲ့သခိုင်းတိုင်းဒေသကြီးပုဂ္ဂလိကပိုင်ရေရင်များစနစ်တကျပြေးဆွဲနိုင်ရေးဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်သွားမယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာလည်းပြောဆိုခဲ့ပါတယ
်ဟိုပြောမယ်ကျွန်တော်အခုလုံးမတော်ရှိတာရတာတော့အကြောင်းကြီးရရနာမလည်းကြောင်းကြီးတော့ရအနေမြမလည်းကြောင်းကြီးရရေရင်မောင်းရေရင်ပိုက်ရှင်မလည်းကြောင်းကြီးတော့ဒီအရင်ကအရာတာကရီယာသူတို့မှလုပ်ပိုင်မှုမရှိဘူးသူတို့ရဲ့ဂျမမို့မလိုက်တော့ရေရင်လည်းမလိုက်တော့ဘူးဆိုတာသူသင်ပြတာရှိတယ်အဲ့ဒါကတော့ဒီအတန်းနာတော့နေကြတယ်သူတို့တော်မူတဲ့များရေရင်ပိုက်ရှင်များရတာကများဆန္ဒရရလို့ရတာတော့ဒီတော့ဒီတော့ဆက်နေကြတာရတာတယ်
ရင်မမလိုက်ပါခဲ့သူအနည်းဆုံး230ကျော်ရှိနေပြီးအလောင်းတွေမတွေ့ပဲပျောက်ဆုံးသူတွေလည်းရှိနေတာပါအောင်ဆုံးမိုးကျော်ရင်ဟာသခိုင်းတိုင်းဟုံမလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခီးတဲ့200ကျော်ကိုတင်ဆောင်လာပြီးကဏီမြို့နယ်မိချောင်းတွင်ကျေးရွာနီးမှာနှိမ့်မြုပ်ခဲ့တာပါနီးစက်ရကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိတအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့တာပါနောက်ထပ်ဒီလိုမျိုးမဖြစ်အောင်ရေရင်ဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်မယ်ဆိုပြီးအစိုးရဘက်ကပြောဆိုနေချိန်မှာပဲလက်ရှိဥပဒေထဲမှာပါတဲ့အချက်တွေကိုတော့မှတာဝန်ရှိသူတွေကလိုက်နာကျင့်သုံးတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ
်ဒီငကိုလုံးကပေါ့နော်ဒီဥပဒေထုတ်ပြန်လာတာရှိတယ်ရေရင်ဥပဒေထုတ်ပြန်လာတာဆိုတာရှိပါတယ်စိုင်းရိုက်တာကြီးအစိုးရဖွဲ့မှာပေါ့နော်အဲ့ဥပဒေထဲမှာတော့မှပါနေတဲ့ဥပဒေအချက်လက်တွေတောင်မှအခုလက်ရှိပေါ့နော်အများကြီးရေရင်မောင်းနှမတွေနောက်ပြီးတော့ငញ្ញင်ငញ្ញပိုင်းစင်တွေကမလိုက်နာတဲ့အချက်တွေအများကြီးရှိတယ်မှာလောကမှုတွေကတော့ဒီဥပဒေထဲမှာအများကြီးရှိတယ်ဥပဒေထဲမှာပြန်လည်ထားပြီးမဲ့ပေါ့နော်ငញ្ញင်ငញ្ញပိုင်းစင်တွေနောက်တစ်ခုကကျတော့ငញ្ញင်ငញ្ញမောင်းနှမတွေကဥပဒေကိုထိုးပေါက်တာမျိုးတွေလည်းကျွန်တော်တို့တွေ့နေရတယ
်ရေရင်တိမ်မောက်မှုကြောင့်သေဆုံးပျောက်ဆုံးသူတွေထဲမှာတာမန်အယက်သားခီးတွေနဲ့ကျန်းမာရေးဝန်ထမ်းတွေတရင်ကျွတ်ကြောင်းပရက်မှာပြန်လာတဲ့ပညာရေးဝန်ထမ်းတွေလည်းအများဆုံးပါဝင်တာပါဒီရေရင်တိမ်မောက်နှိမ့်မြုပ်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစိုးရဘက်ကတော့9ရက်အကြာမှဝန်ထမ်းကြောင်းသတင်းထုတ်ပြန်ခဲ့ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတော့6ရက်အကြာမှဝန်ထမ်းကြောင်းသတင်းထုတ်ပြန်ကရေရင်နှိမ့်မြုပ်ခဲ့ပြီးတဲ့နောက်ကူညီကယ်ဆယ်ရေးလုပ်ခဲ့တဲ့တက်မတော်သားတွေကိုတော့ကာကွယ်ရေးဦးစီးချုပ်ရဲ့ဂုဏ်ပြုလက်မှတ်များချီးမြှင့်သွားမယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
ထိုင်းချီဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေစနေညနေခင်းသတင်းတွေကို9နာရီအထိဆက်လက်အသံလွှင့်ပေးနေပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်သောတာရှင်တွေအနေနဲ့ကျွန်တော် VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုVOA ရဲ့ Facebook စာမျက်နှာမှာလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဥချေအစားပြီးတော့သတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ American ကာကွယ်ရေးမှူးကြီး Ash Carter IS အစွန်းရောက်အကြမ်းဖက်သမားတွေလက်ကနေမုတ်စုမြို့ကိုပြန်တင်ဖို့တိုက်နေတဲ့ညွန်ပေါင်းတပ်မတွေနဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်သုံးသပ်ဖို့နဲ့အကူအညီတွေပေးဖို့ Iraq နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိလာပါတယ်။ဒီနေ့တွင် Iraq နိုင်ငံကို Mr. Qatar တတိယအကြိမ်ရောက်ရှိလာတာဖြစ်ပါတယ်။ဒေတာသွင်းကဂျီဟတ်အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့ American တို့ကြောထောက်နောက်ခံပေးထားတဲ့ Iraq တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနေငယ်က American တပ်သားတို့ကြာဆုံးသွားပြီးတဲ့နောက် Iraq နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲနဲ့ Mr. Qatar ရောက်ရှိလာတာပါ။ Iraq ဝန်ကြီးချုပ် Haider al-Abadi နဲ့လည်း Mr. Qatar တွေ့ဆုံဖို့ရှိပါတယ်။စီးရီးယားအစိုးရဟာ၃ချိန်မြောက်ဆက်ပြီးတော့ဓာတ်လူလက်နက်နဲ့တိုက်ခတ်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂဓာတုလက်နက်သားစီးရေးအဖွဲ့အရာရှိတွေကတီတာတုလက်နက်တွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ခံစားနေရတဲ့ဒေသထဲမှာစိုးကျိုးတွေပိုခံစားရစေနိုင်တယ်လို့မနေ့ကအစိုးရခံစားထုတ်ပြန်ပါတယ်။ဒီညွန်ပေါင်းအဖွဲ့ကနေပြီးခဲ့တဲ့တနင်္ဂနွေအတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကို၄ချိန်မြောက်အစိုးရခံစားတင်ရမှာစီးရီးယားအစိုးရအနေနဲ့2015ခုနှစ်မတ်လ16ရက်နေ့ကနိုင်ငံအနောက်မြောက်ပိုင်းအစ်ဒစ်ပြည်နယ်ဦးမီနာစ်ကျေးရွာတိုက်ခိုက်မှုမှာဓာတုလက်နက်တုံးခဲ့တဲ့ထောက်ထားတွေကိုလည်းပြည့်စုံဖော်ပြထားပါတယ်။အာဖဂန်နိုင်ငံကတာလီဘန်ဆိုင်ရာကိုဇလရီဟာတာလီဘန်ကောင်းဆောင်တချို့ဖမ်းဆီးရေးကိစ္စအပါအဝင်အာဖဂန်ဒုက္ခသည်တွေရဲ့ဘာသာရေးညီလာခံတွေလုပ်ခွင့်မပေးတဲ့ကိစ္စနဲ့တခြားကိစ္စရဲ့အတော်များများကိုဆွနေဖို့ကတားနိုင်ငံကနေပါကစ္စတန်နိုင်ငံကိုထွက်ခွာသွားပါတယ်။အိန္ဒိယနိုင်ငံတွေကရွှေပြောင်ဒုက္ခသည်တွေရဲ့လူမှုအတိုင်းဝိုင်းကြားမှာပြဿနာတွေတိုးပြီးရင်ဆိုင်နေကြတဲ့အချိန်မှာအခုလိုရရှိလာတာဖြစ်ပါတယ်
။သတင်းညွှန်းကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရေမှုကအမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Toy ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.